တနင်္လာနေ့ကဂျနီဗာမှာကျင်းပတဲ့39ချိန်မြောက်လူခွင့်ရေးကောင်စီညီလာခံကိုတက်ရောက်လာတဲ့ဗြိတိန်နိုင်ငံသားရေးဌာနရုံးရဲ့ဒနသဟာရနဲ့ကုလသမဂ္ဂရေးရာဝန်ကြီးလော့ဒ်အာမတ်ကရိုဟင်ဂျာရေးပေါ်မြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ပတ်သက်လို့ပြစ်ဒဏ်ချမှတ်နိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အဆက်မပြတ်အာရုံစိုက်လှုပ်ဆောင်ဖို့သူ့ရဲ့မိကွန်းမှာအဓိကတိုက်တွန်းသွားပါတယ်ဒီကနေ့စက်တင်ဘာလ18ရက်နေ့မှာလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့စာမျက်နှာ400ပါအစီရင်ခံစာနဲ့ပတ်သက်လို့လည်းဝန်ကြီးလော့ဒ်အာမတ်ကအခုလိုပြောသွားပါတယ
် The conclusions of the UN fact-finding mission have provided an authoritative account of crimes committed against the Rohingya community
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာမြန်မာနိုင်ငံမှာရိုဟင်ဂျာတိုင်းဝိုင်းပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တယ်ဆိုတာကိုအခိုင်အမာယုံကြည်ရတဲ့အထောက်အထားတွေနဲ့ပေါ်ပြထားပါတယ်။တပ်ဖြတ်မှုနဲ့အတင်းအဓမ္မပြုကျင့်မှုအပါဝင်ရက်ဆက်ကြမ်းကြုတ်မှုတွေဟာအစိုးရခါစားဖတ်သူတွေအတွက်တကယ့်ကိုတုံ့လုံစရာကောင်းပါတယ်။ရိုဟင်ဂျာတိုင်းဝိုင်းပေါ်မှာနှစ်ပေါင်းများစွာဆိုးရွားလာပြီးတော့စနစ်တကျဖိနှိပ်မှုတွေရှိခဲ့တယ်ဆိုတာဒီစင်ခံစားကနေတက်တည်ပြနေပါတယ်။တိုင်းပြည်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ချိုးဖောက်မှုတွေကိုလည်းမိမောင်းထိုးပြနေတာပါ
။ဒါအပြင်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့အရေးကြီးဆုံးလဲသူကအခုလိုပြောပါတယ
်။ The Rohingya community must receive justice for the horrific
ကျူးလွန်သူတွေကသူတို့ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အပေါ်မှာရိုဟင်ဂျာတိုင်းဝိုင်းအတွက်တရားမျှတမှုရကိုရရှိရမှာဖြစ်ပါတယ်။ဒီလိုပြစ်မှုကျူးလွန်မှုတွေအတွက်ပြစ်ဒဏ်ကနေကင်းလွတ်ခွင့်မပေးနိုင်ပါဘူး။
ဒီကျူးလွန်မှုတွေကိုမြန်မာအစိုးရရဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ဘလို့တမာတမတ်ကြကြစုံစမ်းစစ်ဆေးမလဲ။နောက်ဒီလိုတာဝန်ရှိမှုအတွက်တရားစီရင်မှုကနေတဆင့်တာဝန်ခံမှုရှိလာဖို့ဘလို့ဆောင်ရွက်မလဲဆိုတာမဖြစ်မနေစီစဉ်ရမှာဖြစ်တယ်လို့လော့ဒ်အာမတ်ကပြောပါရယ်။ဒါအပြင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအကြံပြုထောက်ပြထားတာတွေကိုလည်းလူခွင့်ရေးကောင်စီမှသာမကလုံခြုံရေးကောင်စီကပါဦးစားပေးဆောင်ရွက်တင်ကြောင်းသူကအခုလိုတိုက်တွန်းသွားပါရယ်။
The fact-finding mission concludes that these acts warrant the investigation and prosecution of senior Burmese officials.
ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ခဲ့တဲ့အပေါ်မြန်မာစစ်ဖက်အစိုးရခေါင်းဆောင်တွေမှာဘလောက်တာဝန်ရှိသလဲဆိုတာစုံစမ်းစစ်ဆေးဖို့တရားစွဲဖို့အစိုးရခံစားကတိုက်တွန်းထားပါတယ်။အသေးစိတ်ပြီးတော့ကြေပြတ်ပြည်စုံတဲ့အစိုးရခံစားအတွက်ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ကိုချီးကျူးအသိမှတ်ပြုပါတယ်။ဒါကြောင့်လူခွင့်ရေးကောင်စီမှာရောလုံခြုံရေးကောင်စီမှာပါသူတို့ရဲ့အစီရင်ခံတင်ပြချက်တွေကိုအပြည့်အဝအောင်ဆိုင်ဦးစားပေးဆောင်ရမှာဖြစ်ပါတယ
်ဒီတိန်ဆိုးရအနေနဲ့မြန်မာနိုင်ငံအရေးကိုဦးစားပေးဆောင်ရနေတယ်လို့နိုင်ငံသားရေးဝန်ကြီး Jeremy Hunt ကိုယ်တိုင်လည်းမကြခင်မြန်မာနိုင်ငံကိုသွားဖို့ရှိကြောင်း Lord Ahmed ကလူခွင့်ရေးကောင်စီညီလာခံမှာအခုလိုပြောသွားပါတယ
် Let me assure all members that the United Kingdom will continue to focus on ensuring that the Rohingya refugees in Bangladesh
မှာရှိနေတဲ့ရိုညာဒုက္ခသည်တွေအနေနဲ့ဆန္ဒအရလုံလုံချုံချုံကုန်တိတ်ကရှိရှိနိုင်ငံတကာကြီးကြပ်မှုအောက်မှာမြန်မာနိုင်ငံကိုပြန်နိုင်ရေးဗြိတိန်ကဆက်ပြီးတော့လေးပေးဆောင်ရွက်တော့မှာပါမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းဗြိတိန်အနေနဲ့ဆက်ပြီးတော့ထောက်ခံအားပေးတော့မှာပါရှင်နေမှာပဲလွတ်လပ်မှုတည်ခံမှုမတူကွဲပြားမှုတွေကိုမြင့်တင်ပေးမှာဖြစ်တယ်လို့မြန်မာနိုင်ငံနဲ့သူ့ရဲ့ပြည်သူတွေအားလုံးအတွက်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့ပါဝါပြောရေးကိုဥတီတဲ့လမ်းကိုဆက်ပြီးတော့ထောက်ခံသွားမှာဖြစ်ပါတယ်။ဒီချက်ဟာဗြိတိန်ဆိုးအတွက်အဓိကဦးစားပေးဖြစ်ဆက်ပြီးတော့ရှိနေသလိုတိုးတက်မှုအချိန်ဟုန်ဆက်ပြီးတော့ထိမ့်သိမ့်နိုင်ဖို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကိုယ်တိုင်ကလည်းမြန်မာနိုင်ငံကိုမကြခင်သွားဖို့ရှိပါတယ်
။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဩဂုတ်လ25ရက်နေ့ကလွတ်လပ်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာပမာဏအစီရင်ခံစာမှာတော့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်ဖက်အကြီးအကဲ6ဦးကိုနိုင်ငံတကာဥပဒေတွေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့တိုက်တွန်းထားတာပါ။အဲ့ဒီအဖွဲ့မှာဥက္ကဋ္ဌအဖြစ်အင်ဒိုနီးရှားအစိုးရရှေ့နေဂျုံဟောင်းမာဇူကီဒရုစ်မန်ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးအတိုင်ပင်ခံခရစ်စီဒိုဒီနဲ့လက်ထောက်ကုလအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ကလေးများနဲ့လက်နက်ဆွဲကင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့သရီလင်္ကာရှင်နေဖြစ်တဲ့ရာတီကာကုမာရာစွာမီတို့၃ဦးပါဝင်ပါတယ်။သူတို့၃ဦးရဲ့စင်ခန်စာပါတွေ့ရှိချက်နဲ့အကြံပြုချက်တွေကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးတင်မစ်ရှယ်ဘတ်ချလက်ကလည်းထောက်ခံကြိုဆိုထားပါတယ်။ဒီကနေ့မှာတော့အစိုးရခန်းစာအပြည့်အစုံကိုလူခွင့်ရေးကောင်စီညီလာခံမှာသူတို့၃ဦးလုံးတင်သွင်းမှာဖြစ်ပြီး19ရက်နေ့ဒေတာစံတော်ချိန်နနက် 10:00 နာရီမှာတော့ဂျနီဗာမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါရဲ့ရှင်